အဲ့ဒီကာမကံတွေလုပ်တဲ့ကာမဘုံသားတွေထဲမှာမှာတဲ့တိဟိပဋိတန်တွေရခဲ့တယ်။ဘာကြောင့်လဲ?တိဟိဥက္ကဋ္ဌကံကြီးတွေစီးပူးထားတဲ့ပုဂ္ဂိုလ်တွေလူဘုံနဲ့နတ်ပြည်၆ထပ်ကိုရောက်တဲ့အချိန်မှာတိဟိပဋိတန်တွေဖြစ်လာမဖြစ်ဘူးလား?မဟာဝိဘညာတန်လေးဆိုပြီးဥက္ကဋ္ဌဆိုထတ်တူအကျိုးပေးဆိုတဲ့အတိုင်းတိဟိဥက္ကဋ္ဌလုပ်တဲ့သူတွေတိဟိပုဂ္ဂိုလ်လာဖြစ်ပြီ။တိဟိပဋိတန်တွေပန်းရှင်တနည်းအားဖြင့်တိဟိပုဂ္ဂိုလ်တွေမှသာလင်ဒီဘဝမှာကြိုးစားရင်ဇန်နေမက်ဖို့တွေရနိုင်တယ်။ဒါကြောင့်ဒီဘက်မှာသင်တဲ့ရူပကုသိုလ်၅ပါးစွာရေတွက်ရင်ပထမဇန်ကုသိုလ်ဟာတစ်ပါးဒုတိယဇန်ကုသိုလ်တစ်ပါးတတိယဇန်ကုသိုလ်တစ်ပါးသရုတ်ထဇန်ကုသိုလ်တစ်ပါးပင်စမဇန်ကုသိုလ်တစ်ပါးရူပပင်စမဇံပြီးရင်အရူပပင်စမဇံကုသို၄ဆင့်ရှိမယ်။အာဂါသနိစ္စယတနာကုသို၊ဝိညာဉ်နိစ္စယတနာကုသို၊အာကိဉ္စညာယတနာကုသို၊နေဝတညာနာတညာယတနာကုသို့ဆိုတဲ့အရူပကုသို၄ပါးလုံးကအရူပပင်စမဇံ။ဒါကြောင့်ရူပဇံမှာကြည့်ရင်ပါဒုတစာပင်စာလို့၅မျိုးလုံးရှိတယ်။အရူပဇံကြည့်ရင်ပင်စမဇံကြီးပဲ။အရူပပင်စမဇံဆိုတာဘု து တဲ့အစ်စ်မြင့်လဲဆိုရင်ရူပပင်စမဇံတဲ့အစ်စ်မြင့်နေဆိုတာသိထားရမယ်။ဟုတ်ပြီနော်။ဒါကြောင့်ဒီရူပဇံနေအရူပဇံတို့ဒီကုသိုလ်ချင်းအတူတူကာမရယ်စာရင်မြတ်တဲ့အတွဲကြောင့်မြတ်သောကံကိုမဟေကုတ်ကံလို့သုံးတယ်။ဟုတ်ပြီနော်။မဟေကုတ်ကံဒီဘယ်နှပါးရှိလဲလို့ကြည့်လိုက်ရင်ကိုးပါရှိတယ်။မဲခုတ်ကံ၉ပါးမှာရူပကံ၅ပါးကိုထူထောင်ရင်ရူပ16ဘုံကိုရောက်လိမ့်မယ်။အရူပကံ၄ပါးကိုထူထောင်ရင်အရူပ၄ဘုံကိုရောက်မယ်ဆိုတော့ဒီမဲခုတ်ကံတွေကြောင့်ရောက်နိုင်တဲ့ဘုံတွေကိုပြောလို့ရှိရင်ဗြမဘုံ20ပဲ။ဗြမဘုံ20ကာမ17ဘုံကိုကြည့်မယ်ဆိုရင်ပုဂ္ဂိုလ်နဲ့ပြောရင်အပယ်လေးပုံသားလည်းဖြစ်နိုင်တယ်။နော်လူလည်းဖြစ်နိုင်တယ်။နတ်လည်းဖြစ်နိုင်တယ်။ဒါဆိုရင်ငရဲဒရစ်ဆန်ပြိတ္တာသူတကယ်ဒီလူတွေနတ်တွေနောက်ဆုံးခြုံလိုက်တော့ဗြမာတွေဆိုအကုန်ခြုံတော့30ဒပုံသားအကုန်ပါသွားလားမပါဘူးလား။ဒါကြောင့်30နဲ့ဒပုံမှာကာမ17ပုံဗြမာပုံ20ပေါင်း30ဒပုံကိုအကျိုးပေးနိုင်နေဆိုတော့ဒီဘုံဌာနကိုခဏနေနဲ့သွားမှလားဘဝအနေနဲ့သွားမှာလားဘဝအနေနဲ့သွားမယ်ဆိုတော့ဘဝအစပထမဖြစ်ရင်ပဋိသင်္တေဟုတ်ပြီနော်ရထားတဲ့ဘဝကိုတည်တန်းအောင်ဆောင်ရှောက်ရင်ဘဝင်ရထားတဲ့ဘဝကံကုန်လို့လျှော့ကြပျက်စီးသေဆုံးရင်သုတိဆိုတာဘဝတစ်ခုဆိုတာအရက်စကားနဲ့ပြောရင်မွေးခြင်းနဲ့တည်ခြင်းကြာအဘိဓမ္မာစကားနဲ့ပြောသုတ်တန်စကားနဲ့ပြောရင်ဇာတိနဲ့မရဏကြာအဘိဓမ္မာစကားနဲ့ပြောရင်ပဋိသင်္တေနဲ့သုတိကြာဒီဘဝဘုံဌာနတွေရရဲဆိုရဲဇာတိပိဒုက္ခလို့ဖရာမဟုတ်ဇာတိပိဒုက္ခစရာပိဒုက္ခမရဏပိဒုက္ခဒီလိုပြောထားတဲ့အတွက်ကြောင့်ရထားတဲ့ဘဝမှန်သမျှသည်ဒုက္ခပဲဆိုသတိရတယ်။ဒါကြောင့်ဒီဘုံဌာနတွေရောက်စေတဲ့ကံနေမှာတဲ့မဟေကုတ်ကံဆိုတာအမြဲမရနိုင်ဘူး။တိရိပ်ပုဂ္ဂိုလ်ဘဝကိုလည်းရအောင်မှတိရိပ်ပုဂ္ဂိုလ်ဘဝကိုရတဲ့အချိန်မှာလည်းဆရာကောင်းသမားကောင်းမိကောင်းဆွေကောင်းတွေနဲ့တွေ့၍တမထဘာဝနာဆိုတဲ့ပုံညာကရိယာမှာပါတဲ့တမထဘာဝနာကုသိုလ်ကိုစနစ်တကျစီးပူးမှတမာဓိဆိုတဲ့ဧကဂရာကိုတခုတည်းသောအာယုမှာစိုက်စိုက်စူးစူးအထူးမြဲမြံရှုအားတန်ဇန်ဟုခေါ်တဲ့ဆိုရဲဧကဂရာတမာတိတွေအစဉ်စဉ်ရမှာဇန်နေဖြစ်လာမဖြစ်ဘူးလားဇန်နီနာရတဲ့တမာတိလည်းရှိတယ်ဇန်တန်အောင်ရတယ်ဆိုဇန်တန်အောင်ရတဲ့တမာတိကိုအပနာတမာတိဇန်နာရောက်တဲ့တမာတိကိုဥပ္ပစာရတမာတိဆိုကမ္မထမ်းပိုင်းမှာတင်ပြီးပြီနော်ဒါလေးကိုနားလည်ခဲ့ရဒါကြောင့်တမထကမ္မထမ်း40ဒီမှာပထမဇံရနိုင်တဲ့ကမ္မထံတွေအာထုံရင်ပထမဇံကုသိုလ်ကမ္မထံပိုင်းမှာပူပူနွေ့နွေ့တင်ထားပြီးသားဖြစ်တဲ့ကြောင့်ပထမဇံရနိုင်တဲ့ကုသိုလ်ကိုပြောပါလို့ပြောရင်ကတိုင်း10ပါးလည်းရနိုင်တယ်အာနန္ဒနဲ့တတိလည်းရနိုင်တယ်အတုပ10ပါးလည်းရနိုင်တယ်ကာယကတာတတိလည်းရနိုင်တယ်မေတ္တာကရုဏာမုဒိတာတို့ကလည်းပထမဇံရနိုင်တယ်ဆိုတော့ပထမဇံရနိုင်တဲ့ကမ္မထံပေါင်း25ပါးရှိတယ်ဟုတ်လားမသိပါဘူးဒုတိယဇံရနိုင်တဲ့ကမ္မထံတွေပြောပါဆိုရင်အတုပ10ပါးနဲ့ကာယကတာတတိဆိုတဲ့7ပါးပြန်နှုတ်လိုက်ရင်14ပါးကျန်မှာပေါ့။ဘာတွေလဲ?ကတိုင်း10ပါးရဲ့အာနာပါနတတိရဲ့မေတ္တာကရုဏာမုဒိတာဒါတတိယဇံကြီးတက်ထားတဲ့သူတွေအတွက်နည်းနည်းလေးစာနှွေးပေးတာပါ။မတက်ရသေးတဲ့ပုဂ္ဂိုလ်တွေကကြားဘူးကောင်သာမှတ်ထားစာမေးပွဲလည်းမမေးပါဘူးဓမ္မမေးရှိသူဒါသိနေရမယ်။ဒီကုသိုလ်ဒီကမ္မထံတွေအားထုတ်လို့ဒီဇံတွေရတယ်ဒါသိရမယ်။ ဟုတ်ပြီနော်တတိယဇန်ရနိုင်တဲ့ကမ္မထံကိုပြောရင်လေကတိုင်း10ပါးရဲ့အာနာပါနတတိရဲ့မေတ္တာကရုဏာမုဒိတာ14ပါးပဲသရုတ်ထဇန်ရနိုင်တာလေဒီ14ပါးပဲပြစ္စမဇန်ရနိုင်တာကြတော့ကတိုင်း10ပါးရဲ့အတုပကတိုင်း10ပါးရဲ့အာနာပါနတတိရဲ့ဥပိ္ပခာရဲ့ပေါင်းလိုက်ရင်12ပါးပဲရှိတော့တယ်ဒီအထိဒီရူပပြစ္စမဇန်အထိရနိုင်တယ်အရူပပြစ္စမဇန်ရနိုင်ဖို့ဆိုရင်အရူပ၄ပါးအထုပ်ရအဲ့တော့သူ့ကမ္မထံနေကိုသူ့နည်းစနစ်တိုင်းအထုပ်တော့ဇန်နေရလားမရအောင်ရတဲ့အခါမှာရူပ16ဘုံရေးမထားပဲနဲ့ပြောကြည့်ရရူပ16ဘုံတွေကိုကြည့်ကြမယ်ဆိုရင်ပထမဇန်3ဘုံဒီတန်းနေမြင်နေနော်မရေးချအောင်နော်မျက်စိနဲ့မြင်အောင်ကြည့်ဟုတ်လားဗိမျက်စိနဲ့ကြည့်ပါလေညံမျက်စိနဲ့ဇရာကြီးဖွင့်ကြည့်စရာမလိုတော့အောင်ဟုတ်လားဩဃနမိတ်ထင်အောင်ကြည့်လိုက်နော်ဟဲ့လားနေမို့ဆိုရင်ပြန်ဖွင့်ကြည့်ပေါ့နော်ပထမဇန်3ဘုံဗြမပါရိသဇာဘုံဗြမပရောဟိတာဘုံမဟာဗြမဘုံဒုတိယဇန်3ဘုံပရိဒါဘာဘုံအပမနာဘာဘုံအာဘဒရာဘုံတတိယဇန်3ဘုံတတွဲပဲပရိဒါသူဘာဘုံအပမနာသူဘာဘုံသူဘကိဏာဘုံသရုတ်ထဇန်5ဘုံကြံတော့မယ်ပရမဇန်3ဘုံဒုတိယဇန်3ဘုံတတိယဇန်3ဘုံပြီးသွားပြီသရုတ်ထဇန်9ဘုံမှာ2ဘုံတွဲကတခုတဘုံချင်းက5ဘုံသွားမယ်2ဘုံတွဲကဝေဟဖို့ဘုံရဲ့အတင်ညာတ်ဘုံတဘုံစီသွားမှာအာဝိဟာဘုံအာတတ်ပါဘုံသူဓာတာဘုံသူဓာတိဘုံအကနေဒါဆိုရင်ရူပ16ဘုံလုံးပြီးသွားပြီဟုတ်ပြီနော်အဲ့တော့မြင်အောင်လေးနည်းနည်းကြည့်အောင်ဘုံဌာနကိုအကျိုးပေးတဲ့ကံနေသေးကဘုံဌာနတွေကိုနည်းနည်းလေးအားလုံးမြင်အောင်ပြန်ကြည့်မယ်နော်ဓမ္မမိတ်ဆွေများသူ့ရဲ့တိဆောက်ထားတဲ့ပုံစံလေးကပထမဇန်3ဘုံဒုတိယဇန်3ဘုံတတိယဇန်3ဘုံဒါတွေဒီဘုံနေနော်တတိယဇန်3ဘုံပြီးရင်ဝေဟဖို့ဘုံနော်ဝေဟဖို့ဘုံအသင်အသင်ညတ်တ်ဘုံဒါဆိုလို့ရှိရင်ပထမဇန်3ဒုတိယဇန်3တတိယဇန်3ပြီးပြီပြီးရင်အာဝိဟာဘုံအာတတ်ပါဘုံသူဓာတ်တာဘုံသူဓာတ်တိဘုံအာကနေထဘုံဆိုပြီးတော့သုဒ္ဓဝါဒ5ဘုံရှိလားမရှိဘူးရှိတာအာဝိဟာအာတတ်ပါသူဓာတာသူဓာတိဆိုပြီးတော့ဒီနေရာမှာပြင်စမဇန်ဟုတ်ပြီနော်ပေါင်းထည့်လိုက်လို့ရှိရင်ဝေဟဖို့ရဲ့အတိညာတက်ကေဒါတွေအကုန်ပေါင်းရင်ဒါသည်သရုတ်ထဇန်9ဘုံဟုတ်ပြီနော်သရုတ်ထဇန်9ဘုံမှာဝေဟဖို့နဲ့အတိညာတက်ကထားအာဝိဟာအာတတ်ပါသူဓာတိသူဓာတိကသုဒ္ဓဝါဒ5ဘုံဆိုတော့ပေါင်းလိုက်လို့ရှင်ဒါတွေအကုန်လုံးဒီသရုတ်ထဇန်9ဘုံဖြစ်သွားပြီဟုတ်ပြီလားအဲ့ဒီတော့ဒီဘုံဌာနတွေရှိထားပြီဒီဘုံဌာနတွေကိုအကျိုးပေးမယ်ကံကိုကြည့်အောင်